ဂျပန်နိုင်ငံမြို့တော်ဟောင်းကျိုတိုမြို့မှာအခြေစိုက်တဲ့နီရှိနင်ဟွန်ဟွန်ကန်ကြီးဗုဒ္ဓဘာသာကျမ်းဟာပြီးခဲ့တဲ့2017မြန်မာနိုင်ငံရဲ့တန်ခါလှူရှားမှုဖြစ်ခဲ့ခြင်းကဆလို့မြန်မာနိုင်ငံအရေးကိုစိတ်ဝင်စားရှိလာခဲ့တဲ့ဗုဒ္ဓဘာသာကျမ်းပဲဖြစ်ပါတယ်။ဟွန်ကန်ကြီးဗုဒ္ဓဘာသာကျမ်းရဲ့ပြောခွင့်ရဂျပန်ဖုန်းတော်ကြီးအိုဒါကက်ဆန်ကတော့တိုင်းမြန်မာနယ်စပ်ကိုနှစ်ကြိမ်တိုင်တွားရောက်လှူဒါန်းမှုတွေလုပ်ခဲ့တဲ့အကြောင်း RFA ကိုပြောဆိုပါတယ်
။メラウっていうあの難民キャンプへ行きました。子供たちが一番教育が大切だ。これはどこの国でもあのそうだ。
タイミマネザメスリアンディタマシでメラウ毒化で図鑑をつろジャパン本老寺で捉えよけれあちゃう。あいま養にうそうでサティン長を捉えよってあか、クリ類へ貧ญา医ね撥てるポビ、クニロ勢爆らだじゃう。2008までじん、2009くねまでじん捉えよクニ鍛木でしげちゃう。ကဘာပေါ်ကဘယ်နေရာမှာမဆို ပညာရေးဟာမရှိမဖြစ်လိုအပ်တဲ့အရာဖြစ်တာမို့အခုလိုကူညီနေရတာဖြစ်ကြောင်းဂျပန်ဖုန်းတော်ကြီးအိုဒါကက်ဆန်ကရှင်းပြသွားတာပါအခုလိုဂျပန်ဖုန်းတော်ကြီးအဖွဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေစီတွားရောက်လှူဒါန်းမှုတွေဖြစ်လာအောင်စေ့စော်ခဲ့သူကတော့နာဂိုယာမြို့အခြေစိုက်မြမအရေးလှူရှားသူဦးကိုကိုလက်ပဲဖြစ်ပါတယ်သူပြောတာက
ဒီပုဒ်ကေဆန်တော့ပေါ့နော်ဖုန်းတော်ကြီးတွေကပထမဆုံးပမာပြည်မှာဖြစ်တဲ့ရှေးဝါရောင်တော်လန်ရေးနောက်ပိုင်းမှာအဓိကပမာရေးကိုစိတ်ဝင်စားလာတယ်သူတို့ဆက်တွေ့ရှိတဲ့ပမာဆန်ကတော့ဒီနေ့ကတော့ဝေးချေးသူရန်လာတယ်ရှိတယ်လို့ကျွန်တော်သိရပါတယ်အဲ့နောက်ပိုင်းမှာကျွန်တော်ဟီရိုရှိမာခေါ်ပြီးတော့သူတို့ဟောပြောခွင့်လုပ်တယ်ပေါ့နော်အဲ့မှာလုပ်တဲ့ခါမှာကျွန်တော်ကဒီဘုံကြီးကိစ္စတစ်ခုတည်းမဟုတ်ပဲねမြန်မာဒီမိုကရေစီလှုပ်ရှားနေတဲ့အကြောင်းတွေနောက်ကပမာပြည်နေနဲ့ထိုင်းနေတဲ့မှာရောဒုက္ခတွေစခန်းတွေအများကြီးနေဆိုတဲ့အကြောင်းတွေကိုသူတို့ရှင်းပြတယ်အဲ့အချိန်ကစပြီးတော့သူတို့တွေကဒီထိုင်းမြန်မာနေဆက်မှာရှိတဲ့ဒုက္ခတွေတွေကိုကုညီကျင်းစိတ်တွေပေါက်လာတယ်အဲပြီးခဲ့တဲ့နှစ်ပေါ့နော်2008ခုနှစ်နှစ်လပိုင်းမှာပထမဆုံးအချိန်တွားပြီးတော့အဲထိုင်းဗမာနယ်စပ်ကရှိတဲ့မေတာဦးစခန်းမှာရှိတဲ့ရောင်နီဦးကျောင်းကိုအဲကျောင်းသားတွေတုံ့ပေါ်အတွက်ကွန်ပျူတာတွေနဲ့နောက်ကမိစက်တွေပေါ့နော်အဲအဲ့ဒီဥစ္စာတွေကိုလှူဒါန်းပြုခင်ကြပါလေခင်ဗျာ
ဂျပန်ဖုန်းတော်ကြီးအိုဒါကက်ဆန်ကတော့ဒုက္ခသည်စခန်းကအပြန်မြန်မာပြည်နဲ့ပတ်သက်လို့သူပဲလို့အတွေးပေါ်လာခဲ့တယ်ဆိုတာကိုထပ်ပြောလာပါတယ
်暴力でね人を抑えつけるっていうことはこれはやってはならないことだっていうふうに思いますしそれに対して特にアウンサンスーチーさんなんかがやっぱり対話を
သူဟာဗုဒ္ဓဘာသာဖုန်းတော်ကြီးဖြစ်တာနဲ့အညီလူတွေကအခြားလူတွေပေါ်လက်နဲ့နဲ့အနိုင်ကျင့်တာမျိုးဟာဘယ်လိုမှမဖြစ်သင့်တဲ့ကိစ္စလို့ခံယူတဲ့အကြောင်းတိုင်းမြန်မာနယ်စပ်ဒုက္ခသည်တွေဆိုတာကလက်နဲ့အာကိုပြီးအုပ်ချုပ်နေတဲ့မြန်မာစစ်အစိုးရရဲ့တန်ကြောင်အခုလိုဒုက္ခသည်ဘဝကိုရောက်လာတာပါလို့သူနားလေထားကြောင်းဒေါ်ဆန်းစုကြည်ကတောင်းဆိုနေတဲ့တွေ့ဆုံဆွေးနွေးရေးတွေဖြစ်လာပြီးမြန်မာပြည်ဟာငြင်းငြင်းညံ့ညံ့ဖြစ်လာဖို့သူ့အနေနဲ့အမြဲဆူတောင်းနေကြောင်းပြောသွားတာပါအခုဆိုရင်နီရှိနင်ဟွန်ဟွန်ကန်ကြီးဂျပန်ဗုဒ္ဓဘာသာကျမ်းဟာထိုင်းမြန်မာနယ်စပ်မေလာဦးဒုက္ခသည်စခန်းကဒုက္ခသည်တွေကိုတိုင်ပြုလုပ်တဲ့မြန်မာလွယ်အိတ်တိုင်းရင်သားအင်ဂျီထမိန်မာဖလာလက်ကောက်မှာဝတ်တဲ့ဗဒီးစိတ်စတာတွေကိုဂျပန်နိုင်ငံကိုမှာယူပြီးသိပ်ပကြခင်ကာလမှာဂျပန်လူမျိုးတွေကိုရောင်းချသွားမဲ့အကြောင်းအဲ့ဒီရရတဲ့ရန်ပုံငွေတွေနဲ့ဒုက္ခသည်စခန်းတွေစီပြန်လည်လှူဒန်းသွားမယ်အကြောင်းဂျပန်ဖုန်းတော်ကြီးအိုဒါကက်ဆန်က RFA ကိုပြောဆိုခဲ့ကြပါမှာခင်ဗျာ